American Tamara Joe Biden ဟာ October 26ရက်အင်္ဂါနေ့ online ကနေကျင်းပမယ်၉ချိန်မြောက် ASEAN American ထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။ဒါဟာ ASEAN နိုင်ငံတွေတရုတ်ကိုပဲမှီခိုမနေစေဖို့လုပ်တဲ့ American ရဲ့မဟာဗျူဟာအတွက်အရေးပါတယ်လို့ American ကရှုမြင်ပြီး ASEAN ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့၄နှစ်အတွင်းပထမဆုံးချိန်ဖြစ်တဲ့ဒီထိပ်သီးအစည်းအဝေးကို American ကတက်ရောက်တာလည်းဖြစ်ပါတယ်။ ASEAN American ထိပ်သီးအစည်းအဝေးကိုတက်ရောက်မယ် American ဖွဲ့ကိုသမ္မတ Joe Biden ဦးဆောင်မယ်လို့ Brunei က American တန်ရုံကပြောပါတယ်။2019ခုနှစ်တုန်းကမနီလာမှာကျင်းပခဲ့တဲ့ ASEAN American ထိပ်သီးဆွေးနွေးပွဲကိုသမ္မတဟောင်းဒေါ်နယ်ထရမ့်တက်ရောက်ခဲ့ပြီးတဲ့နောက်ပိုင်းဒီဆွေးနွေးပွဲတွေမှာ American ကသမ္မတအဆင့်မတက်ရောက်ဘဲနေခဲ့တာပါ။သမ္မတ Biden အစိုးရအဖွဲ့ကဒေတာရင်းတရုတ်ရဲ့ဩဇာကြီးမားမှုကိုတုံ့ပြန်နိုင်ဖို့ ASEAN ပါဝင်မဟာမိတ်တွေနဲ့လက်တွဲဆောင်ရွက်ဖို့ကြိုးစားတာနဲ့တစ်ချိန်တည်းမှာပဲ COVID-19 ကာဝယ်ဆေးဖြန့်ဖြူးဖို့ဥတုရာသီပြောင်းလဲမှုဆက်ရက်နဲ့ကုန်ပစ္စည်းထုတ်လုပ်ဖြန့်ဖြူးရေးဆင်ရယ်တွေပူးပေါင်းဆောင်ရွက်ရေးအတွက်ဦးစားပေးဆွေးနွေးမယ်လို့အကဲခတ်တွေကပြောပါတယ်။ဘရူနိုင်းကအလက်ကျဥက္ကဋ္ဌဖြစ်တာဝန်ယူပြီးဒီသတင်းပတ်ထဲ၃ရက်ကြာအွန်လိုင်းကကျင်းပတဲ့အာဆီယံအစည်းအဝေးတွေကိုတနင်္လာနေ့မှာဘရူနိုင်းသမ္မတကဖွင့်လှစ်ပေးခဲ့ပြီးမြန်မာနိုင်ငံကိုစားပြုသူမပါဝင်တဲ့အတွက်ဒါဟာအာဆီယံသမိုင်းမှာပထမဆုံးအကြိမ်ဖြစ်တဲ့အဖွဲ့ဝင်နိုင်ငံတနနိုင်ငံရဲ့အကြီးအကဲမပါဝင်တဲ့ကျင်းပခဲ့တာလည်းဖြစ်ပါတယ်။